မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့စီးရဲရာစစ်ဆန်နေတာတွေကိုဖျက်တောက်ဖြစ်ဖို့တင်းလာနေမြန်မာနိုင်ငံကိုရောက်လာတဲ့အခါအမေရိကန်သမ္မတဘရက်ကိုဘားမားကမြန်မာကောင်းဆောင်တွေကိုတိုက်တွန်းတော်ဖို့ရှိတယ်လို့အင်ဂျီရောအရာရှိတွေကပြောတဲ့အကြောင်းစနေနေ့ကရိုက်တာသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံနေတာတွေလျှော့ချဖို့သမ္မတအိုဘားမားကမြန်မာအစိုးရကိုတိုက်တွန်းပြောဆိုသွားမယ်အကြောင်းလက်ထောက်အမျိုးသားလူညိုရေးအကြံပေးအရာရှိ Ben Rhodes ကသမ္မတအိုဘားမားစီးနင်းလိုက်ပါလာတဲ့ Air Force One လေယာဉ်ပေါ်မှာသတင်းတောက်တွေကိုပြောလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကလည်းအပြုသဘောဆောင်တဲ့ဘက်ကဦးတည်လှုံ့ဆော်နေတာကိုတွေ့ရပြီးမြောက်ကိုရီးယားနဲ့စီးရဲရာဆက်ဆံနေတာတွေဖျက်တောက်ပစ်ဖို့သူတို့အနေနဲ့ထပ်လောင်းဖိအားပေးသွားမှာဖြစ်တယ်လို့ Ben Rhodes ကပြောပါတယ်သမ္မတအိုဘားမားဟာမြန်မာနိုင်ငံအပါအဝင်ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုတရားဝင်တွားရောက်လည်ပတ်ဖို့အာရှတိုက်ကိုတွားနေပြီဖြစ်ပါတယ်သမ္မတအိုဘားမားဟာကမ္ဘောဒီးယားနိုင်ငံမှာကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်သူ့ရဲ့ဒုတိယသမ္မတတက်တန်းအတွင်းတိုင်းပြည်စည်းဝါးပြန်လည်ဥမော်လာအောင်လှုပ်ဆောင်မယ်လို့ရွေးကောက်ပွဲကာလကပေးထားတဲ့ကတိတွေအကောင့်ထဲပေါ်ဆောင်နေဖို့လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲအာရှတိုက်ကိုအာယုံဆိုင်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်အာရှတိုက်ဟာအနာဂတ်အမေရိကန်နိုင်ငံကြီးမူဝါဒမှာအရေးပါတဲ့စုံချက်ဒေသဖြစ်တယ်ဆိုတာသမ္မတအိုဘားမားအစိုးရကပြောထားပြီးဖြစ်ပါတယ်